လျှက်စစ်စွန့်အင်လိုအပ်ချက်ကြီးတဲ့မြန်မာနိုင်ငံမှာအစိုးရရေအားလျှက်စစ်စီမံကိန်းကြီးတွေနဲ့ကြောင်ပြီးသွေးသုံးလျှက်စစ်ဓာတ်ပိစက်ယုံစီမံကိန်းတွေကိုစန့်ကျင်ကန့်ကွက်နေကြတဲ့အချိန်မှာပြန်ပြည့်မြက်စွန့်အင်ကိုပြောင်းသုံးဖို့အရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းနေကြပါတယ်။ပြန်ပြည့်မြက်စွန့်အင်ကိုမူဝါဒအရပြောင်းလဲဆောင်ရွက်ရင်ရောစီးပွားရေးအရာတွက်ချေကြိုက်မလား။လူထုနဲ့စီးပွားရေးလုပ်ငန်းတွေအတွက်တည်ငြိမ်ပြီးပြည့်မီတဲ့ဓာတ်အားပမာဏရဖို့အာမတ်ခံချက်ရောရှိသလား။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကကမ္ဘာ့ဘဏ်ရုံးချုပ်မှာမြမလျက်စစ်ကန္တာအရေးလာပြီးတော့ဆွေးနွေးတဲ့ Save the Natural Resource စာနာအဖွဲ့ဒါရိုက်တာကိုဧဘရာဂျူဂျူးကို VOA Studio မှာမတ်သင်ကြီးထိုက်ကမေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကန္တာမှာတင်ပြထားပါတယ်ရှင်။
2030မှာလျှက်စစ်ရဖို့အတွက်ဆိုလို့ရှိရင်ရေအားလျှက်စစ်ရဲ့ကြောင်မီသွေးရဲ့ကိုအားပြုပြီးတော့မှဒီလျှက်စစ်တအားကိုဖြည့်တင်ဖို့အတွက်စီမံနေတာရှိပါတယ်ဗျ။အဲ့တော့ကျွန်တော်တို့အစီအစဉ်ခံစားထဲမှာကကြောင်မီသွေးရဲ့ဒီရေအားလျှက်စစ်အခြေအနေရောမလုံဆောင်ပဲနဲ့ဟိုပြန်ပြည့်မြဲဆိုင်ရင်လို့ပြောရဲ renewable energy ကိုဟိုမူဝါဒအရကောဒီအောက်ခြေမှာလုံဆောင်နေတဲ့ဟာတွေကိုမူဝါဒအရကောတကယ်လုံဆောင်နေတဲ့နေရာမှာအထောက်ပံ့ပေးနိုင်ဖို့အတွက်ကိုအကြံပြုထားပါတယ်ဗျ။ခုနကပြောတဲ့တန်းစင်တော့ဆွမ်းရင်ရယ်ပြီးတော့ပြန်ကျွန်တော်အဓိက highlight လုပ်တာတော့ပြန်ကြည့်မြဲဆွမ်းရင်ပေါ့မြန်မာနိုင်ငံမှာပြန်ကြည့်မြဲဆွမ်းရင်တွေတော်တော်များရှိတယ်အဲ့ဒါတွေကိုကမ္ဘာ့ဘဏ်အနေနဲ့တတိထားပြီးလှုပ်ဆောင်ဖို့အတွက်အကြံပြုထားခြင်းဖြစ်ပါတယ်ဟုတ
်ဟုတ်ကဲ့အဲ့ဒီပြန်ကြည့်မြဲဆွမ်းရင်ပေါ့နော် renewable energy နဲ့ပတ်သက်ပြီးတော့ဘယ်လိုဆွမ်းရင်တွေကိုအစိုးပြုထားပါသလဲရှင
်ပြန်ကြည့်မြဲဆွမ်းရင်ဆိုရင်ကျွန်တော်ဒီဟိုပေါ့ရေအားလျှက်စစ်ကိုမှအရင်မကြီးမားတဲ့ရေအားလျှက်စစ်ပေါ့ဒီဟိုဟာမဟာဆက်အကြီးကြီးမဟုတ်တဲ့ရေအားလျှက်စစ်လိုမျိုးပြီးတော့မှကြောင်မီသွေးမဟုတ်တဲ့ကြောင်မီသွေးပုံနဲ့လျှက်စစ်တွေကိုကျွန်တော်တို့မထောက်ခံဘူးနောက်ပြန်ပြည့်မြဲဆွမ်းရင်တည်းမှာကျွန်တော်တို့ bio mesh လို့ပါမယ်သာမာလို့ခေါ်ရတဲ့ဟုတ်သာမာဆိုတဲ့ဟာတွေပါမယ်ပေါ့ပြီးတော့နောက်ကျွန်တော် bio mesh တွေပါမယ်ပေါ့နော်ပြန်ပြည့်မြဲဆွမ်းရင်ကျွန်တော်တို့ဒီအော်ကျွန်တော်ရက်ဖက်အဖွဲ့အစည်းအနေနဲ့အတိတ်ပဲဖွင့်တဲ့ဟာပြန်ပြည့်မြဲဆွမ်းရင်အဲ့ဒါတွေဖြစ်ပါလေကြာဟုတ
်မြန်မာနိုင်ငံမှာအဓိကဒီလျှက်စစ်ဓာတ်အားမလုံလောက်မှုကလည်းဒါစီးပွားရေးဖွံ့ဖြိုးမှုမှာတော်တော်လေးဒါထိခိုက်တဲ့ကိစ္စဖြစ်ပါတယ
်ဆိုတော့
မြန်မာအစိုးရဘက်ကလည်းဒီလျှက်စစ်ရရှိရေးကိုဟိုတိုးပြီးတော့ဟိုအယုံဆိုင်ပြီးတော့လုတ်တဲ့နေရာမှာသူတို့ကရေအားလျှက်စစ်တို့ကြောင်မီသွေးတို့ကတော့တေချာပေါက်လျှက်စစ်ဟိုလွယ်လဲလွယ်မယ်ဟိုကုန်ကျစရိတ်လည်းနည်းမယ်ဆိုတဲ့အပိုင်းနဲ့သွားတဲ့သဘောရှိပါတယ်ဒီပြန်ပြည့်မြဲဆွမ်းအင်လိုမျိုးပြောင်းပြီးတော့เนาะမဟာပြူဟာပြောင်းလုတ်ရင်ရောနိုင်ငံမှာဖွံ့ဖြိုးရေးအတွက်လိုအပ်တဲ့စွန့်အင်ပမာဏပြည့်မီနိုင်မှမလားဟိုတကယ်ရောအလုပ်ဖြစ်ပါမလားရှင
်။နော်ဟုတ်ကဲ့ဗျာအခုအဲ့ဒါဆိုနှစ်ပိုင်းပြောရမယ်ကြာခုနကတော့ကျွန်တော်တို့လက်ရှိဟိုဒီမြန်မာနိုင်ငံမြန်မာအစိုးရအနေနဲ့ကလျှက်စစ်ကိုထုတ်တယ်ဆိုတဲ့နေရာမှာခုနကကြောင်မီသွေးတွေဒီရေအားလျှက်စစ်တွေထုတ်တယ်ဆိုပြောလို့ရှိရင်ပြည်တွင်းသုံးဆွဲမှုအတွက်ကကျွန်တော်တို့လုံလောက်ဟိုပြည်တွင်းသုံးဆွဲမှုတစ်ခုပေါ့နော်နောက်တစ်ခုကအခုကပြည်တွင်းမှာသုံးဆွဲမှုမလုံလောက်သေးပဲနဲ့ဒါကိုဟိုထုတ်ရောင်းမှုအတွက်စီမံပြီးတော့မှလုပ်တယ်ဆိုတော့ဒုတိယတစ်ချက်ရှိပါတယ်ဗျာခုနကပြောတဲ့ပထမတစ်ချက်ဖြစ်တဲ့ပြည်တွင်းသုံးဆွဲမှုအတွက်ကိုကျွန်တော်တို့ renewable energy ဆိုတဲ့ခေါင်းစဉ်အောက်ထဲမှာဟိုပြန်ကြည့်နေဆွေးရင်ခေါင်းစဉ်အောက်ထဲကနေသုံးမယ်ဆိုပြည်တွင်းသုံးဆွဲမှုအတွက်ကကျွန်တော်တို့လုံလဲလုံလောက်တယ်ပြီးတော့ဆက်မှုလုပ်ငန်းတွေအတွက်လုပ်လို့ရပါတယ်ဆိုတော့သူတည်မှတွေရှိပါတယ်ဗျာပြီးတော့နောက်လက်ရှိကမြန်မာအစိုးရတောင်းနေတဲ့ဒီ legacy ဟိုဘောနော် legacy infrastructure တွေပေါ့ကျွန်တော်အဲ့ဒါဆိုရင်ဒါနေတရရှိပြီးတော့ရှိခဲ့ပြီးအဲထဲမှာထုတ်ထွက်နေတဲ့လျှက်စစ်တွေကကျွန်တော်အလဟာတာဖြစ်တာတွေအဲ့ဒါကိုပြန်ပြီးတော့မှနည်းပညာပြန်အရှင်းမြင်လို့ရှိရင်အကောင့်တွေကလျှက်စစ်ပြန်ပြီးတော့မှလောက်လာနိုင်တယ်ပြီးတော့နောက်လက်ရှိရှိနေပြီးသားဆယ်တွေပေါ့ဆယ်ဆိုတာကလက်ရှိရှိနေပြီးသားဆယ်တွေကိုလည်းပြန်ပြီးတော့မှ upgrade လုပ်ရင်အဲ့ဒီလျှက်စစ်ပို့ထွက်လာမယ်နောက်တစ်ခုကမြန်မာနိုင်ငံမှာဟိုဒီဆယ်မြောင်းပေါ့ဆယ်မြောင်းဆိုတာဆက်ပြေးရေးအတွက်သုံးတဲ့ဆယ်မြောင်း irrigation တွေကိုကျွန်တော်တို့လျှက်စစ်ထုတ်အောင်အတွက်နည်းပညာတွေပူးပေါင်းလိုက်လို့ရှိရင်ဒီကနေလျှက်စစ်တွေထပ်ထွက်လာမယ်ဆိုတဲ့ဟာမျိုးတွေရှိမယ်အခုကဆယ်တစ်ခုတည်းမှမဟုတ်ပဲねကျွန်တော်တို့ဒီ solar swan in လို့ခေါ်တဲ့နေရောင်ခြည် swan in နဲ့ဒီဒီရလျက်စစ်ကြောင်းထဲမှာပူပေါင်းပြီး intermission တုံးတဲ့ဟာမျိုးတွေနောက်ထပ်ကျွန်တော် bio mesh တုံးတဲ့ဟာမျိုးတွေနောက်ထပ်တစ်ခုကကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုရင်48ရာခိုင်နှုန်းသောသူတွေကကိုယ့်ဟန်နဲ့ကိုယ်လျက်စစ်ရအောင်ထုတ်ထားတယ်ပေါ့နော်ဒါမြန်မာနိုင်ငံ grid ဒီ national grid line နဲ့မပါပဲကိုယ့်ညီကိုယ့်ဟန်နဲ့လျက်စစ်ရအောင်ထုတ်ထားတဲ့ဟာလေးတွေရှိပါတယ်အဲ့ဒါတွေကိုဒီ national grid line ထဲမှာဒီပြညာအရပူပေါင်းခွင့်ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့2030မှာမြန်မာနိုင်ငံရဲ့လျှက်စစ်လိုအပ်ချက်ကဟိုအပြင်ထုတ်ရောင်းကြမလို့ပဲနဲ့မြန်မာနိုင်ငံထဲတည်းလုံလောက်ပါတယ်ကြ။ဒါပေမဲ့ခုနကပြောတဲ့ဒုတိယတစ်ချက်ဖြစ်တဲ့ဟိုအစိုးရအနေနဲ့ကဒီလျှက်စစ်တွေကိုပူရှံရုံနဲ့မဟုတ်ပဲနဲ့ထုတ်ရောင်းမှုအတွက်ပါ plan လုပ်ရဲဆိုတဲ့အချိန်မှာခုနကပြောတဲ့အကြီးစားဆယ်တွေအဲကြောင့်မိသွေးကိစ္စတွေကပါလာတာဖြစ်ပါတယ်ကြ။ဟုတ်
ဟုတ်ကဲ့ဆိုတော့စီးပွားအဖြစ်ရောတကယ်ရောဒီအသေးစားလေးတွေလုပ်တဲ့အခါမှာ management ဘိုင်းကစပြီးတော့ဟိုအသေးစိတ်လိုက်ပြီးတော့စီမံခန့်ခွဲရမယ့်ဟာမျိုးဖြစ်လာတယ်ဆိုတော့စီးပွားရေးအရာရောတွက်ချေကြိုက်ပါမလားနောက်ရေးရှည်ရောခံပါမလားဒီအသေးလေးတွေလုပ်တဲ့အခါမှာ
လက်ရှိမြန်မာနိုင်ငံမှာထုတ်တဲ့ justice ဆိုင်ထုတ်နေ install capacity ပေါ့အဲ့ဒါက megawatt 5600ကျော်ရှိပါတယ်ဗျဒါပေမဲ့တကယ်အသုံးပြုလို့ရနေတဲ့ဟာက3600 megawatt ပဲသုံးလို့ရပါတယ်အဲ့ဒါတွေကကျွန်တော်ခုနဒီဟိုမြန်မာနိုင်ငံမှာသုံးနေတဲ့လက်စစ်ထုတ်နေတဲ့ပစ္စည်းတွေရဲ့ဟိုနှစ်ကာလကြာလာတဲ့အတွက်ကြောင့်လို့အထက်မှာလက်စစ်တွေ waste ဖြစ်တဲ့ဟာလေးတွေရှိပါတယ်အခြားအပြင်ဆိုရင်အခုလက်ရှိမြန်မာနိုင်ငံမှာ on grid လို့ပြောတဲ့ဒီဟိုလက်စစ်တားလိုင်းကနေရနေတဲ့ဟာက3800ကျော်ကျော်ပဲရှိတယ်။ကိုယ့်ကနဲ့ကိုယ်အမျိုးလက်စစ်တားလေးထုတ်ပြီးတော့မှဆိုလာတို့ဘာတို့ကနေထုတ်ပြီးလုပ်နေတဲ့ဟာ4800လောက်ရှိတယ်ပေါ့။ဂျန်နက်3800ကတော့ကျွန်တော်လက်စစ်တားမရသေးဘူးဆိုတဲ့ဟာမျိုးတွေရှိတယ်ပေါ့နော်။အဲ့တော့ကျွန်တော်ဒီမြန်မာနိုင်ငံလက်စစ်စွမ်းရည်ပြည့်ဖို့အတွက်ကိုအခုအရေးအားလက်စစ်အကြီးကြီးတွေစောင့်မယ်၊ကြောင်မီသွေးတွေနဲ့စောင့်မယ်ဆိုတဲ့ဟာတွေဟိုစီးပွားရေးအရာလိုအပ်ချက်ကိုဖြည့်မယ်လို့ပြောနေတယ်ပေါ့နော်။အဲ့ဒါတွေမစောင့်ပဲနဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတချို့အရေးအားလက်စစ်ထုတ်ထားတဲ့ဆယ်တွေကဆိုရင်ဟိုမတုံဖြစ်ပဲပို့နေတဲ့ megawatt တွေရှိမှန်ဥပမာကချင်ပြည်နယ်မှာရှိနေတဲ့ဆယ်တခုဆိုရင်360 megawatt လောက်ပို့နေတဲ့ဟာမျိုးတွေရှိမှန်ပြီးနောက်တစ်ခုကျွန်တော်တို့ energy efficiency လို့ပြောတဲ့ဒီဟိုပေါ့စွမ်းအင်ချွေတာနိုင်တဲ့ပစ္စည်းတွေအစားအသောက်အသုံးချင်းအားဖြင့်ကျွန်တော်တို့ megawatt 400ပေါ့အာ megawatt 400နီးပါးလောက်ကျွန်တော်ချွေတာနိုင်မယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်လက်ရှိဒီဟိုပေါ့ကျွန်တော်တို့ဟိုဆက်ပြူရေးအတွက်ပေးနေတဲ့ဆယ်တွေရှိတယ်ပေါ့နော်အဲဆယ်တွေကိုကျွန်တော်တို့ဤပညာအထောက်ပံ့အားဖြင့်လှုပ်လှုပ်ရှင်အဲ့ဒီကနေပြီးတော့ကျွန်တော်လက်စစ်တွေထပ်ထွက်လာနိုင်တယ်အဲ့ဒါကိုကျွန်တော်တို့တွက်ထားတဲ့အဲထဲမှာ megawatt 50လောက်50နီးပါးလောက်ထွက်လာနိုင်မယ်ဆိုတဲ့ဟာမျိုးတွေရှိရပြီးတော့နောက်တစ်ခုက mini နဲ့ pico hydro လေးတွေပေါ့ mini ဆိုတာဒီဟိုရေအားလျှက်စစ်အသေးလေးတွေတပိုင်းတနိုင်ရေအားလျှက်စစ်လေးတွေထုတ်ချင်အားဖြင့်ကျွန်တော်တို့3900 megawatt လောက်ထွက်ဖို့အတွက်မန္တရာရှိတယ်ပြန် small hydro ကနေ16000ထွက်လာဖို့16000နီးပါးထွက်လာဖို့ပြီး solar ပေါ့ solar ကနေဆိုရင်ကျွန်တော် megawatt 1000လောက်ထွက်လာမယ်ဆိုတာတွက်ထားတယ်ပြီးတော့ wind ပေါ့လေအားလျက်စနဲ့ပတ်သက်လို့က4000 megawatt လောက်ထွက်မယ်လို့ခန့်မှန်းထားတယ်ဒါပေမဲ့အဲလေအားလျက်စနဲ့ပတ်သက်တဲ့ဟိုသူတင်နာပြုချက်တွေတော့အတိပြုဖို့တော့လိုမယ်ပြန်နော်အာနောက်တစ်ခုက biomass biogas လို့ပြောတဲ့ဟာကနေကျွန်တော် 3000 megawatt လောက်သုံးမယ်နောက် cogeneration trigeneration ဆိုတာဒီထွက်လာတဲ့ဟိုဟာလျှက်စစ်တအားတွေပူပေါင်းပြီးတော့မှသုံးတဲ့ဟာမျိုးတွေကနေပါ megawatt 1000ဒီပါပါเนาะအဲ့တော့အကုန်လုံးပေါင်းကြည့်လိုက်လို့ရှိရင်ကျွန်တော် megawatt 4200 megawatt လောက်က renewable energy ကနေရနိုင်ပါတယ်ပေါ့